Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ22ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 1925 နဲ့ 32 တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမွန်ကအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးမှာပါရှင်
။အညခတိုင်းကြီးနေကြပါစေ။ဒီကနေ့ထိတ်သန်းသတင်းတွေကတော့ဒေတာသာတွင်လုံခြုံရေးကိုဆွေးနွေးဖို့အတွက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြထူးတက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးတပ်ဖြတ်ခံခဲ့ရသူ2000လောက်ရှိပြီးတေဆုံးသွားကြရတဲ့အရတားပြည်သူတွေအတွက်စိတ်မကောင်းဖြစ်မိကြောင်းအမေရိကန်တိုင်ယုံကပြောလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံတော်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုနေပြည်တော်အချုပ်ထောင်တွင်မှတရားရုံးမှာမနက်ဖြန်အစပြီးရုံးထုပ်စစ်ဆေးတော်မှာဖြစ်ပါတယ်အဲ့ဒီလိုသတင်းတွေပေါ်ဝင်နောက်ဆုံးကသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်တမောင်သန်းတို့ကတင်ပြချမှာပါမဆုမွန်ရင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဒီညမှာတင်ဆက်ပေးမယ့်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့စစ်ကောင်စီတပ်တွေဟာသခိုင်းတိုင်းအတွင်းကမြို့နယ်တော်တော်များများမှာစစ်အင်အားတွေကိုတိုးချဲ့ချထားပြီးတော့နေမြေရှင်းလင်းရေးတွေဇက်တိုက်လှုပ်ဆောင်နေပါတယ်
စင်ကူးမျိုးနဲ့ကျတူရီရွာမှာတော်တော်တော်တင်အား150ကန်ကအခုဝက်လက်မျိုးနဲ့ကမ်းမြူကြီးရွာမှာခုနကြီးခွဲလောက်ကအဖတ်တွေမရှိတယ်မှာကြီးအခုကျွန်တော်တို့အဲ့နာမှာရှိတဲ့ပြည်သူတွေအိတ်ဆောင်နေရတယ်မှာ
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကိုနဂားလေးပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူဆလင်းကြီးလက်ပတောင်းတောင်ကျင်းဤစီမံကိန်းနာကကျေးရွာတွေကိုလည်းမီးရှို့နေပါတယ်ဒီခိုင်မီနယ်မောင်နှုံးမှာတော့ပြန်ပေးဆွဲခံရတဲ့ကြောင်းဆရာဆရာမတွေလွတ်မြောက်ရေးကြိုးပမ်းနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်လုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဦးတမောင်တန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ဒေတာရင်းလုံခြုံရေးကိုဆွေးနွေးဖို့အတွက်အာဆီယံကာကွယ်ရေးဝင်ကြီးများအစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝင်ကြီးဗိုလ်ချုပ်ကြီးများထူးလည်းတက်ရောက်ခဲ့ပါတယ်မြန်မာကိုဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးကမ္ဘောဒီးယားကာကွယ်ရေးဝင်ကြီးကအခုလိုပြောပါတယ်
เป็นมอดได้เยิงมาเลิกเลิกนกชามนี่นกคือสามกี้ต
ะใบทีนี้เจ้าอย่าตำมาเช็คก็ลงจุยเนี่ยตาหาสาตาผีเยด้วยต้วยซี่ยุยเยผิดตาเจ้าจนเราก็ดีค้างกันเอาพอส่งหน่อยบาดีซี้ไว้มากากวยเยวินจีอารมณ์เนี่ยซี้ลงญีญีเยก็ถิ่มไปมาแล้วเจ้าดีเฉยมาญมาปาวินแก่ดาผิดไปแล้วกัมพูชากากวยเยวินจีตีปันก็มีเดียတွေကိုပြောတော့ခဲ့တာပါ16เฉยမြောက်ดีซี้ไว้ကိုกัมพูชาနိုင်ငံဖနာမင်မြို့တော့ပေါ်ဒူးတွေကကျင်းပခဲ့တာဖြစ်ပါတယ်အာဆီယံဘုံသဘောတူညီချက်900ကိုမြန်မာကအကောင့်ထဲပေါ်ဖို့ပြက်ကွက်ခဲ့တဲ့အတွက်အာဆီယံရဲ့အဓိကအစည်းအဝေးတွေမှာမြန်မာနိုင်ငံကနိုင်ငံရေးအဆင့်90လဲကိုမဖိတ်ကြားပဲထားခဲ့တာပါအရင်နှစ်လုံခြုံရေးအစည်းအဝေးတုန်းကလည်းမြန်မာကိုမဖိတ်ကြားခဲ့ပါဘူးဒါပေမဲ့ကမ္ဘောဒီးယားနိုင်ငံကအာဆီယံဥက္ကဋ္ဌအဖြစ်တာဝန်ယူချိန်မှာမြန်မာစစ်ဘုတ်ချုပ်ကြီးတွေနဲ့တိုက်ရိုက်ထိတွေ့လောက်ကိုင်းတဲ့မူဝါဒဘက်ကိုတင်းညွတ်လာခဲ့ပါတယ်အာဆီယံလုံခြုံရေးအတိုက်အဝန်းရဲ့လုပ်ငန်းစဉ်စီမံကိန်းကိုအာဆီယံ10ကြိမ်မြောက်ထိပ်သီးစည်းဝေးမှာချမှတ်ခဲ့တာဖြစ်ပြီး2006ခုနှစ်မေလမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာပထမဆုံးကာကွယ်ရေးဝန်ကြီးများစည်းဝေးကိုကျင်းပခဲ့ပါတယ်
။မြန်မာစစ်တပ်အာဏာသိမ်းပြီးအသက်ခံရသူပေါင်း2000ရှိပြီလို့အမေရိကန်သံရုံးကဆိုလိုက်ပါတယ်။2021ခုနှစ်ဖေဖော်ဝါရီ3ရက်အာဏာသိမ်းပြီးတဲ့နောက်တပ်ဖြတ်ခံရတဲ့သူ2000လောက်ရှိပြီးဒီလိုအရသာပြည်သူတွေအတွက်စိတ်မကောင်းဖြစ်မိတယ်လို့အမေရိကန်သံရုံး Facebook Internet စာမျက်နှာမှာဖော်ပြလိုက်တာပါ။နိုင်ငံရေးအချင်းသားများကူညီစောင့်ရှောက်ရေးတင် AAPP ထုတ်ပြန်တဲ့စီးရင်တွေအရစစ်တပ်အာဏာသိမ်းပြီးချိန်ကနေ2022ခုနှစ်မေလကုန်အထိဒီမိုကရေစီလှုပ်ရှားသူတွေနဲ့အရသာတွေတည်ဆုံခဲ့ရတဲ့အရေးအတွက်ကိုအမေရိကန်သံရုံးကကိုကားဖော်ပြလိုက်တာပါ။စစ်တပ်တာဝန်ရှိသူတွေအနေနဲ့တော့သူတို့ရဲ့ရက်စက်တဲ့လိုရက်တွေပေါ်တာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတွန်းအားပေးလှုံ့ဆော်သွားမယ်လို့လည်းတန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ကထုတ်ပြန်တဲ့ဒီကိန်းဂဏန်းတွေဟာပုံကြီးချက်ချက်ကားပြီးတစ်ဖက်သက်ပြုစုတဲ့စည်ရင်တွေလို့အမြဲတစေတုံ့ပြန်လေးရှိပါတယ်။ဒါအပြင် PDF လက်နက်ကင်တပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံတဲ့ရဲသားတွေအများအပြားရှိတယ်လို့လည်းသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုနေပြည်တော်ချုပ်ထောင်တွင်တရားရုံးမှာမနက်ဖြန်ကစပြီးရုပ်ထုပ်စစ်ဆေးတော်မှာဖြစ်ပါတယ်။မနက်ဖြန်စစ်ဆေးမဲ့နိုင်ငံတော်ရှိုးဝဲအဲ့ဥပဒေချုပ်ဖောက်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုကစလို့နေပြည်တော်အချင်းတော်မှာတော်အောင်ဆန်းစုကြည်ရဲ့အမှုတွေအကုန်လုံးကိုစစ်ဆေးသွားမယ်လို့သိရပါတယ်။တ ဒီနေ့နေ့လယ်ပိုင်းကနေပြည်တော်အကျဉ်းတော်ကိုခေါ်ဆောင်သွားတယ်လို့သိရပြီးနိုင်ပိုင်းဂျာမာတော့လက်ရှိထိန်းသိမ်းထားတဲ့နေရာကိုပြန်လည်ပို့ဆောင်ခဲ့တယ်လို့သိရပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့သက်ဆိုင်ရာစစ်ကောင်စီတာဝန်ရှိသူတွေနဲ့အခြေဦးစီးဌာနတို့ကိုVOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူးနိုင်ငံတော်အတိုင်းအမြင်ကပုံကိုဖြ ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွ
ထူတရားယုံထားပြီးစစ်ဆေးသွားမယ်လို့ကနဦးတရှိထားပါတယ်အမေရိကန်ရဲ့ယူကရိန်းတို့ကစစ်ရဆွေးမှုများတာဝန်ခံမှုရှိတဲ့ဖွဲ့အဖွဲ့ကိုဖွဲ့စည်းလိုက်ကြတယ်လို့အမေရိကန်ပြည်ထောင်စုတရားရေးဌာနကဆိုပါတယ်ယူကရိန်းနိုင်ငံလက်ဗစ်မြို့မှာအမေရိကန်ရှင်းနေကျမရက်ဂါလန်နဲ့ယူကရိန်းရှင်းနေကျအရနာဖနက်တစ်တူဘာရုကအင်္ဂါနေ့မှာတွေ့ဆုံခဲ့ကြပြီးအခုလိုဖွဲ့စည်းလိုက်ကြတာဖြစ် ကျွန်တော်တို့ရဲ့အမေရိကန်သတင်းတောက်တွေကိုပြောလိုက်ပါတယ်အမေရိကန်သတင်းစာဆရာတွေကိုတတ်ဖြတ်တဲ့ရရှိစေခဲ့တဲ့မှုတွေပါဝင်အမေရိကန်ပြည်သူတရားဥပဒေကဆုံးဖြတ်နိုင်တဲ့နယ်ပယ်တွေကရာဇဝတ်မှုတွေကိုလည်းဒီဖွဲ့ကဆုံးဆန်းစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
အန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိပိုင်းလိုမီတာ36ကီလိုဟတ်9:00ခွန်3:00နဲ့9:00ရှစ်3:00အိုက်တိုမီတာ59ကီလိုဟတ်96.5ရှစ်ရှစ်9လို့ပြင်စနစ်တကျမှာလိုင်းလက်မီတာ129ကီလိုဟတ်10:00ခွန်9:00နဲ့ပြထုတ်လွှင့်ပေးနေပါတယ်ရှင်ဗုဒ္ဓနဲ့ညာပိုင်းသတင်းတွေကို ဗျူအေကဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအနဲ့ထိတ်တန်းစစ်တပ်အရာရှိကြီးတွေအစည်းအဝေးကျင်းပတာကိုမြောက်ကိုရီးယားအစိုးရပိုင်သတင်းတွေမှာဖော်ပြပါတယ်။ဘိုးစစ်ကော်မရှင်အစည်းအဝေးကိုဒီနေ့ဗိုလ်တူးနေ့စတင်ကျင်းပရမှာကာကွယ်ရေးအတွက်လုပ်ငန်းတွေကိုပြန်လည်သုံးသပ်ပြီးစီရေးအင်အားတိုးချဲ့ဖို့အရေးကြီးတဲ့လက်တလောတာဝန်တွေကိုဆွေးနွေးကြတယ်လို့ KCNA သတင်းကထုတ်လွှင့်သွားပါတယ်။ငန်းနေအတွင်ပထမဆုံးတိုက်ချင်းဖြစ်ဒုံးကျည်စမ်းသပ်အပါဝင် ပဲရင်းတုံးဒုံးကျည်စမ်းသပ်မှုတွေကိုအရင်တစ်ခါကလုတ်ခဲ့ဘူးတာထက်ပိုပြီးမြောက်ကိုရီးယားနိုင်ငံကဒီနေ့အတွင်းလုတ်ခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုစစ်တပ်အရာရှိတွေနဲ့အစည်းအဝေးကျင်းပတာပါ။2018ခုနှစ်ကပိတ်ထားခဲ့တဲ့ပျွန်ဂျီရီနျူကလ িয়ার ဓာတ်ပေါင်းဖို့ရှိတဲ့နေရာမှာပြီးခဲ့တဲ့လအတော်ကြာကလေးကနျူကလ িয়ার စမ်းသပ်မှုအစဉ်သစ်ဖြစ်နေပြီဆိုတာကိုဂျိုဆုဆက်သ
ကျွန်တော်တို့ကလည်းတစ်တင်မှုတွေကြုံခဲ့ရရင်ရင်းဆိုင်နိုင်မှုအတွက်မဟာပြူအတက်ချမ်းမှလှုပ်ဆောင်နေပုံရတယ်လို့သုံးသပ်ကြပါတယ်။တိရိလင်ကဝန်ကြီးချုပ်ကတော့ငွေကြေးအချက်အချင်းမီမဖြစ်ရှင်းနိုင်ခဲ့လို့အခုစီးပွားပြက်ကလုံးဝဆိုက်သွားပြီလို့ဝန်ခံလိုက်ပါတယ်။ နိုင်ငံသားငွေပြတ်တာကစပြီး73စီလက်စစ်မီနဲ့အစားအစာပြတ်တောက်တာလာပြည်နယ်ရှိခန်းစားခဲ့ရပြီးအခုတော့73စီတောင်မတင်သွင်းနိုင်တော့ဘူး။အခုလိုမဖြစ်အောင်အစာပိုင်းတည်းကစဖြစ်ရှင်းသင့်ခဲ့တယ်လို့ဝန်ကြီးချုပ်ဝက်ခရင်စင်းကဆိုပါတယ်။နိုင်ငံသားကျွေးမီပြည်ပြီးကိုဗစ်ကြောင့်နိုင်ငံသားခီးသွားဝင်ငွေဆုံးရှုံးကကုန်စည်နှုန်းကြီးမင်းတဲ့ဓာတ်မှခံလာရတဲ့ဒီစီးပွားရေးပြန်ကူစားဖို့ဝန်ကြ ချွေးတင်နေပြီးစီချက်မသွင်းနိုင်တော့ဘူးငွေသားလည်းထပ်မချေနိုင်တော့ဘူးစီးပွားရေးကအောက်ဆုံးအဆင့်ထိဆက်ထိုးကြဖို့မြင်နေရပြီလို့ဆိုလိုက်ပါတယ်ခင
်ဗျအာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာဗုဒ္ဓူးနဲ့စောပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တိတ်ဆုံးသူအနည်းဆုံး1000ကျော်နဲ့ဒဏ်ရာရသူ600ကျော်ရှိတယ်လို့တာလီဘန်အာဏာပိုင်တွေကပြောပါတယ်မြို့တော်ကဘူးမှာလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာကနဦးသတင်းတွေကိုကုတ်ကပ်ပြီးတာလီဘန်ဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာလက်ထောက်ဝန်ကြီးမာလာဝီရှာရာဖူဒင်မွတ်စလင်ကတိတ်ဆုံးသူအရေအတွက်ကိုထုတ်ပြန်လိုက်တာပါအပြက်စီးအများစုကပါကစ္စတန်နယ်စပ်ပတ်တီကအရှိတောင်ပိုင်းနဲ့ကိုစပီနယ်တွေမှာဖြစ်တယ်လို့သူကပြောပါတယ် ပြည်နယ်မြို့တော်ကော့စ်ကနေ26မိုင်လောက်အကွာကိုဗဟိုပြုပြီးဗုဒ္ဓနဲ့စောပိုင်းကပြင်းအား၆တပ်မှ၁ဆင့်ရှိတဲ့ငလျင်လောက်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုက်တာရေးဌာနUSGSကဆိုပါတယ်ဆိုရှယ်မီဒီယာမှာမျှဝေထားတဲ့ဗီဒီယိုတွေမှာတော့ပြောကြနေတဲ့နေအိမ်တွေနဲ့အပြက်စီးတွေကိုတွေ့ရပါတယ်အပြက်စီးတွေအောက်မှာပိတ်မိနေတဲ့သူတွေရှိနေပြီးကယ်ဆယ်ရေးဆက်လုပ်နေတယ်လို့တာ
ပါဝင်ကူညီကြဖို့အနာပိုင်တွေကတိုက်တွန်းထားပါတယ်။ကျောင်းနဲ့တောင်ပိုင်းမှာတော့မိုးကြီးရေရှမ်းတာကြောင့်လူတွေသင်္ကန်းတွေချီရှေ့ပြောင်းနေရပြီးနောက်ထပ်ပို့ဆိုးလာနိုင်ခြေရှိနေပါတယ်။တရုတ်ထုတ်ကုန်အချက်အချာဒေတာကွမ်တောင်းပြည်နယ်မှာကြီးမားတဲ့ရေကြီးမှုကြောင့်မြေပါပြူလာနိုင်တာမျိုးကျောင်းတွေရုံတွေနဲ့အများပြည်သူတွေပို့ဆောင်ရေးလုပ်ငန်းတွေကိုရပ်ဆိုင်းထားလိုက်ရပါပြီ။ဒါပြင်အန အသက်မွေးဝမ်းကြောင်းလုပ်ငန်းတွေလည်းရှိတယ်မြို့ပါကုန်ပါပြီ။ကွမ်တောင်ပြည်နယ်မှာလည်းဒီအလားတူလူကြီးပမာဏ9000လောက်ထိခဲ့ခံစားခဲ့ကြပြီးမြို့ကြီးတွေဖြစ်တဲ့ရှောင်းကွမ်း၊ဟေးယွမ်၊မီဇိုဟူတို့မှာအဓိကခံစားလာခဲ့ကြပါတယ်။ဒီမြို့ကြီးတွေရဲ့အခုလိုမိုးကြီးမှုကြောင့်လမ်းမတချို့ပြိုကျပျက်စီးကုန်ပြီးအိမ်တွေမော်တော်ကားတွေနဲ့ကောက်ပဲတည်နေတယ်လို့ရေးတဲ့မြို့ပါကုန်က လာမယ့်ရက်တွေပိုမိုးကြီးလာနိုင်တယ်လို့မိုးလေဝသထဏကကမန်းထားပါတယ်။နိုင်ငံအတွင်းဒီနေ့ထက်ပထမဆုံးချိန်အဆိုးဆုံးဖြစ်အနီရောင်အရေးပေါ်စင်ကြာထားပြီးတောင်တွေပြိုတဲ့အထိရေစီးတံပြင်းထန်လာနိုင်တယ်လို့ပါသတိပေးထားကမြို့တော်ဘီကျင်းပါဝင်နိုင်ငံရှိပိုင်းဒေသတွေမှာလည်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။ကွမ်တောင်ပြည်နယ်မြောက်ဘက်စင်ကြံပြည်နယ်မှာလည်းကယ်ဆယ်ရေးကူညီသမားတွေအနေန
ကျွန်တော်22ရက်နေ့ဗုဒ္ဓဘုညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုဝင်းမင်းတို့ကြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်စကိုင်းတိုင်းနယ်ကစီးအခြေအနေကိုအရင်ဆုံးတင်ပြပေးမှာပါ စကိုင်းတိုင်းကမြို့နယ်တွေမှာစစ်ကောင်စီတပ်တွေကအင်အားတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေပါတယ်အဲ့ဒီနေမြေရှင်းလင်းရေးတွေထဲမှာနေအိမ်တွေကိုမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးတပ်ဖြတ်မှုတွေကဇက်တိုက်ဆိုသလိုရှိနေပါတယ်ဒီကနေ့မှလည်းဝက်လက်မြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်ပြီးတော့နေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်ရန်
ဒီအိမ်တွေကိုမီးရှို့နေတာကြောင့်ကမ်းခြေကြီးရွာအနီးကရွာတွေပါပြေးလို့ရကိုရှောင်နေကြရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါလေးကပြောပါတယ်။ဒီကုမျိုးနဲ့ကျတူကြီးရွာမှာတစောထောက်တော့အင်းတရားအားတဲ့ကံပေါ့နော်။အတရားအားတဲ့ကံကအခုတဝက်လောက်ပါဗျာ။တဝက်လောက်တော့အခုဝက်လက်မျိုးနဲ့ကမ်းခြေကြီးရွာမှာအဲခုမနက်ခင်းမှအိုင်းမနက်ခင်းမှကျွန်တော်တို့ကတော့နော်ကိုယ်ရည်
ကိုယ်နိုင်ကိုယ်နောက်ကစရည်မရှိတယ်မှာခုကျွန်တော်အနာမှာရှိတဲ့ဗီဒီယိုတွေအိတ်ချောက်နေရတယ်အမအင်ဂျီတွေပဲချန်နယ်တော့ရှိတယ်မှာအကုန်လုံးကြီးတော့မှာဂုံးတွေဘူးတွေမဲတယ်အော်ဒါလောလောတယ်တော့မှာအနာမှာရှိတဲ့ကျွန်တော်ကမ်းလူရှိမယ်ရွာသားရှိမယ်မင်းအားလောင်ရှိမယ်အဲအနာအဲ့ရွာနဲ့ကဲရွာလေးတွေတော့အဲ့ရွာတွေကတော့မှာဒီတော့ရှောင်းနေရပြီ
စစ်ကောင်စီတပ်တွေဟာဂျွန်လ23ရက်နေ့ညကလည်းသူတို့တက်ဆွဲထားရာစင်ကိုင်မျိုးစစ်တူရေးရွာကနေဝက်လက်မြို့နယ်တွေကကမ်းဖြူရွာစတင်ကြောင်းကိုလက်နက်ကြီးတွေနဲ့ရန်တပ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတချို့ကိုလည်းစစ်ကောင်စီတပ်တွေကဖမ်းဆီးထားတယ်လို့ပြောပါတယ်။ကျွန်တော်တို့ဒီဝက်လက်မြို့နယ်ဘက်မှာတော့မရှိဘူးလေကျွန်တော်တက်တူရေးရွာမှာတော့မင်းညက်နေကမင်းညက်နေလေးနာရီက
ပြီးခဲ့တဲ့ဂျွန်လာစကိုရနေ့ကရင်းမပင်မြို့နယ်ကောင်းစင်ကျွရတဲ့စစ်ကောင်စီကဝင်ရောက်တဆွဲလို့ထောင်ထဲချီတဲ့ဒေသခံတွေပေးလို့ရကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဂျွန်လာ20ရနေ့မှာစစ်ကောင်စီကကောင်းစင်ရွာကနေအိမ် 20
လက်ရှိချိန်မှာစစ်ကောင်စီကရွာကနေပြန်လည်ထွက်ခွာသွားလို့ဒေသခံတွေနေအိမ်ကိုပြန်လာကြပါတယ်။နေအိမ်မိရှုခံရတဲ့ပြည်သူတွေအတွက်နေရာထိုင်ခင်းတွေနဲ့စားရေးတောင်ရည်တွေအတွက်အကူအညီတွေလိုအပ်နေကြပါတယ်။ကောင်းစစ်ရွာရဲ့တပ်ဆွဲနေထိုင်ခဲ့တဲ့စစ်ကောင်စီတပ်တွေဟာလက်ရှိမှာ15ကြီးမြို့နယ်ဘက်ကိုစစ်ကြောင်းဆင်းသွားပြီးတရွာဝင်တရွာထက်နေမြေချင်းလင်းရေးလုပ်နေတယ်လို့ဆရာတော်ကမိန့
လဲ၆ဦးမြင်းမူအရဲ့တော်ဝက်လက်ရွှေဘိုစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်ရှိနေပါပြီ PDF ကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလုပ်နေကြတာဖြစ်ပါတယ်ရှင်
စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေကအနေမြေရှင်းလင်းရေးလုပ်နေတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲစကိုင်းတိုင်းထဲမှာရှိတဲ့လက်ပရောင်းတောင်ကျင်းကြီးစီမံကိန်းအနီးကကြေးရွာတွေမှာမိရှုခံရဒေသခံပြည်သူတွေတပ်ဖြတ်ခံရတဲ့အခြေအနေကိုတဆက်သေးတင်ပြပေးချင်ပါတယ်စကိုင်းတိုင်းစလင်းကြီးမြို့နယ်လက်ပရောင်းတောင်ကျင်းကြီးစီမံကိန်းအနီးမှာရှိတဲ့မိုးချိုးပြင်မြောက်ကျေးရွာရဲ့ဆယ်တဲကျေးရွာအဟောင်းကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့စခန်းချထားပါတယ်အဲ့ဒီမှာကြွားတွေကိုမိရှို့တာကြေးရွာသားတချို့ကိုတက်ဖြတ်တာအပြင်လူ20ထက်မနည်းကိုလည်းဖမ်းဆီးထားတာကြောင့်အနီးတစ်ဝိုက်မှာရှိတဲ့ကြေးရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်သခိုင်းတိုင်းစလင်းကြီးမြို့နယ်လက်ပရောင်းတောင်ကျေးပြီစီမံကိန်းအနီးကမိုးကြိုးပြင်မြောက်ကြေးရွာကိုတော့စစ်ကောင်စီတပ်တွေကဂျွန်လ21ရက်နေ့ကဝင်ရောက်လာပြီးကျေးရွာတွေကိုမိရှို့တာအပြင်ကျေးရွာသားတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့ကြောင်းဂျွန်လ22ရက်နေ့မှာတော့တပ်ဖြတ်ခံရတဲ့ကျေးရွာသား2ဦးရဲ့အလောင်းတွေကိုတွေ့ခဲ့ရတယ်ဆိုပြီးလက်ပရောင်းဒေသခံဦးစင်းတပါးကအခုလိုပြောပြပါတယ်
။ဝင်းကျိုးမြင်ညောင်းရွာကတော့အဲဒေသခံအဲရွာသား2ယောက်လေတယောက်ကနေနေနေပြီးတော့နောက်ကအကျိုးရောဒါနဲ့ထိုးပြီးအတက်ခံရတယ်ကျောင်းတယောက်ကလည်းအလိုပေါ်အခြေပြန်နေပြန်ပုံပေါ်မျိုးတွေလောက်ပြီးတော့တက်သွားတာရှိတယ်။ဒီစစ်သားတွေပေါ့ကွာ။ဒီဟာတွေဝင်တဲ့အချိန်ခါမှာဒီလိုပဲလောက်သွားနေရှိတာပေါ့။နော်။အခုလည်းအလိုပါပဲ။ဟိုရွာပြဒနာရှာတာတို့ဒီလိုပြန်ပြီးတော့တုံ့ပြန်တာမျိုးတွေမလုပ်ဘဲနဲ့အခုလိုလောက်တော့တာပေါ့။မင်းရဲ့ဝင်ပြီးတော့ဟောမင်းရဲ့တနေလုံးပြီးရှို့ပါညာပေါ့နော်။လောက်ပြီးတော့ကုမနဲ့လည်းမနဲ့လင်းတဲ့အချိန်ဒီစရိရောင်ပေါက်လာတာ။အခုလက်ရှိနေထားတော့အဲဒီလောင်းပိုင်းတောင်ပေါ်ကရှိတယ်။ဆယ်ရင်းကြီးရောင်းဟောင်းတွေကိုဆယ်တချို့တစားကဖြစ်နေဖန်ရတာရှိတယ်ပေါ့
။ဒီကနေ့မနေ့ပိုင်းမှာတော့မြန်မာဝန်ပေါင်ကျေးဒီစီမံကိန်းကတည်ယူထားတဲ့ဆယ်တဲ့ကျေးရွာအဟောင်းကိုစစ်ကောင်စီတပ်သားတွေဝင်ရောက်လာပြီးဆယ်တဲ့ဖုန်ကြီးကျောင်းမှာတက်ဆွဲနေရယူထားတာပါ။ဒီနောက်ဒေသခံအမျိုးသမီးအမျိုးသားကလေးတကြီးရွယ်အိုမကျန်လူ20ထက်မနည်းကိုတစားကံဖြစ်ဖမ်းဆီးပြီးဖုန်းတွေကိုယူစစ်ပြီးစစ်ဆေးမင်းမျက်နှာတွေလည်းလုံနေလို့ဆိုပါတယ်ဒီဆယ်တဲ့ကျေးရွာဟာလက်ပရောင်းတောင်ကျေးပြီစီမံကိန်းကြောင့်တင်းစီခံနိုင်ရတဲ့ကျေးရွာတွေထဲမှာပါဝင်တာဖြစ်ပြီးအင်ဂျီတရာကျော်ကတော့ဖယ်ရှားမပေးဘဲဆက်ပြီးတော့နေထိုင်နေတာပါဒီရွာဟာလွန်ခဲ့တဲ့ဆယ်နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကျေးရွာတစ်ခုလည်းဖြစ်ပါတယ်အခုအခါမှာတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးကျေးရွာသားတွေနေလို့မရအောင်ရည်ရွယ်ချက်ရှိရှိလုပ်နေကြလားဆိုတာတနေရရှိနေတယ်လို့လည်းဆက်ပြီးတော့မိန့်ကြားခဲ့ပါတယ
်အဲ့မဲ့တကယ်ကျတော့အဲ့ရွာတွေမှာကျတော့ဟိုဘာမှရှိတာလည်းမဟုတ်ဘူးလေဆုံးဆိုတော့ဒီဟိုဝါမောင်မဆောင်ဆောင်နေတဲ့ဟိုရေကင်းနေနေလည်းနှီးနေတာဖြစ်ပြီးတော့ကြောက်ဒီလိုလေးမောင်တော့ကဒီလိုခုလိုမီးတွေပါလေရှုကာမှာပြည့်ရလောက်မှာအဲ့အရာကြီးကိုကြောက်တာဟိုကြောက်တော့အဲဘာမှလည်းရှိကြတာမဟုတ်ဘူးဘာမှလည်းမလုပ်ဘူးဟိုကျေတို့ဒီဦးဇင်းတို့တည့်ရမလို့ဆိုရပေါ့နော်ရောပြီးတော့ပေါ့ဗျာအခုလိုဖြစ်နေတဲ့အချိန်မှာဒီရှိသေးသေးတဲ့ရွာတွေဒီဟိုလက်ကောင်ဒီတာပေါ့နော်ဒီပတ်ဝန်းကျင်ဝါမောင်မောင်ဝန်းကျင်ရွာတွေကိုအခုလိုပဲမိရှုတာကိုဖြတ်ပြီးတာကိုခွက်ပြီးအောင်လုပ်တာတို့များအဲအဲ့လိုမျိုးဖြစ်နေမှာပေါ့ဦးဇင်းတို့ရဲ့အပြင်မှာအဲ့လိုဖြစ်နေတယ်ပေါ့
ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးလက်ပရောင်းတောင်ဈေးတီစီမံကိန်းကိုစစ်တပ်ရဲ့ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့ เตี้ยวหนังเงี้ยงะเนี่ยมาวันบางกรมนี่ดูกะพัสดุเก่งนี่ราพี่ป่าเลยปีกันเนี่ยนัดท่องนัดเสร็จคุณเนี่ยเสร็จก็อาณาเต็มบีเดนเอาไปเนี่ยมาจะไปลงมันยังจะมุ่งเรียพี่ลาจิมาโร่สกายไดเนี่ยมาเสกเอาสิจัดเนี่ยเดี๋ยวถ้าเงี้ยปีดูกาวยี่ตะพอดีจ้ามาเลยมาจากขนาดใจบริเวณพี่ป่าเก็บไปเลยที่รู้เรื่องพี่บีเดนเอาเดี๋ยวถ้าเงี้ยจีว่าได้เลยเนี่ยมันในเสร็จตั้งแต่ขยันอะไรสิบีเอ็นี่เลยต้องเนี่ยชีบีมีโชค ကျေးရွာတွေလည်းမီးရှို့ဖျက်ဆီးခံရတာအပြွာသားတွေမီးရှို့တက်ဖျက်ခံရတာတွေလည်းရှိခဲ့ပါတယ်အခုဆိုရင်ကျင်းမီစီမံကိန်းနဲ့နီးတဲ့မိုးကြိုးပြင်းရွာဆယ်တဲရွာတုံရွာကံကုန်းရွာစတဲ့ကျေးရွာတွေကဒေသခံတွေဟာစစ်ဘေးဒုက္ခတွေဖြစ်တောတောင်တွေထဲမှာပဲထွက်ပြေးတင်းရှောင်နေရပါတယ်ရှင်
စကိုင်းနိုင်တဲ့ကလက်ပတောင်းတောင်ကျင်းနီစီမံကိန်းအနီးတစ်ဝိုက်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်မောင်နှောဘက်မှာပြန်ပေးဆွဲခံထားရတဲ့အမှုရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ် ရခိုင်ပြည်နယ်မောင်နှောမြို့နယ်ထဲမှာပြန်ပေးဆွဲခံထားရတဲ့ပညာရေးဝန်ထမ်းနှစ်ဦးပြန်လည်လွတ်မြောက်ရေးအတွက်ပြန်ပေးသမားတွေတောင်းထားတဲ့ငွေတွေကိုလွှဲပေးနေရတယ်လို့ပြည်နယ်ပညာရေးမှူးကပြောပါတယ်အခုလိုပညာရေးဝန်ထမ်းနှစ်ဦးကိုပြန်ပေးဆွဲသွားတာကြောင့်တွားလာရေးခက်ခဲတဲ့ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေကြားမှာလဲစိုးရိမ်ပူပန်မှုတွေတိုးလာနေပါတယ်ဒီပြန်ပေးသမားတ
ထုတ်ပြန်သလိုရခိုင်နဲ့မွတ်စလင်ចောင်းသားတပ်မကတွေဘက်ကလည်းအလားတူထုတ်ပြန်လာရရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်ပြီးခဲ့တဲ့ရက်ပိုင်းကမောင်းနှုံမြို့နယ်မှာပြန်ပြီးဆွဲခံထားရတဲ့ပညာရေးဝန်ထမ်းနှစ်ဦးပြန်လည်လွတ်မြောက်ရေးအတွက်ပြန်ပြီးသမားတွေတောင်းထားတဲ့ငွေကိုဆွဲပေးနေပြီလို့ရခိုင်ပြည်နယ်ပညာရေးမှူးကပြောပါတယ်ပြန်ပြီးဆွဲခံ င်္ဂလားဒေ့ရှ်နိုင်ငံကဖုန်းတွေကိုလွှဲပေးနေရတယ်လို့ပြည်နယ်ပညာရေးမှူးဥပထွီးစိန်ကပြောပါတယ
်သူတို့ကတော့ဟိုပါအဲ့ဒီမှာကောက်ကောက်မမမိသားစုတဲ့နဲ့ဟိုဖုန်းပြောရတယ်လို့တော့ပြောတယ်လေဒီမှာသူတို့တောက်ထားတဲ့ပိုက်ဆံတွေပေးနေရတယ်ပေါ့အဲ့လိုပဲသီးတယ်လေဒီနေ့လေးပဲခုနကပေါ့ပြောသလိုပေါ့ပိုက်ဆံလွှဲပေးဖို့ပြောနေတယ်လို့ပြောတယ်မိသားစုဝင်တွေကလည်းပဲဒီမှာတိုက်ဆန်တဲ့လွှဲပေးဖို့လုံးနေတယ်ပေါ့လေခုနကပဲပြောတင်ပြလာလို့ဟုတ်ကဲ့ချာကြံပြီးတော့မှမိသားစုလည်းပါမယ်နောက်ပညာရေးကလည်းပဲပါမယ်နောက်အထူးသဖြင့်ဦးချုပ်ရဲ့ဦးစည်းဌာနကလည်းပဲခဏအရာကြီးဆေးပြီးတော့မှအဲ့လိုမျိုးတွေတော့ပြောတယ်ပေါ့လေ
ပညာရေးဝန်ထမ်းနှုတ်ကိုပြန်ပြီးဆွဲထားသူတွေကဘယ်အဖွဲ့ကမှမသိပေမဲ့အခုလိုအကြမ်းဖက်လုံရက်တွေကြောင့်သွားရေးလာရေးခက်ခဲတဲ့ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေကြားလုံခြုံရေးစိုးရိမ်မှုတွေတိုးလာနေတာကြောင့်အမြန်ဆုံးပြန်လှုပ်ပေးဖို့လိုတယ်လို့ဥပထွေးဆိုင်ကပြောပါတယ်
ဆရာဆရာမတွေကိုဖမ်းတယ်ဆိုတော့ကျွန်တော်တို့ကစီးပွားရေးသမားလေးမဟုတ်အခုလိုဆရာဆရာမတွေကိုဖမ်းတော်တွေတော့ချင်းချောက်တဲ့အနေထားတွေလည်းဖြစ်ဖြစ်ဒီလိုပဲတခြားအကြောင်းတွေမှာလည်းပဲသွားရေးလာရေးမလောမသွားရေးတာတွေခြေသွောမယ်လေဒီလိုအဲ့ဒါကြောင့်အမြန်ဆုံးလှုပ်ပေးဖို့နဲ့တိုးဆိုရှင်လေကျွန်တော်တို့ကလေဟုတ
်အခုလိုပညာရေးဝန်ထမ်းနှုတ်ပြန်ပြီးဆွဲခံရပြီးနောက်ပိုင်းရခိုင်ပြည်နယ်အနှံ့ကသွားရေးလာရေးခက်ခဲတဲ့ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေအနေနဲ့လုံခြုံမှုမရှိသလိုခံစားနေရပြီးကြောင်းသွားမတက်သူတွေလည်းရှိနေပါတယ်။ VOA ကဘူးတိတော်မောင်းတော်အပါဝင်ဂျေးလက်ဒေတာတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတချို့ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အားလုံးကသူတို့တာဝန်ကျတဲ့နေရာတွေမှာလုံခြုံမှုမရှိဘူးလို့ဖြေကြပါတယ်
။ဟိုအခုပေါ့နော်ကျန်ရတဲ့တည်င်းအရာတော့ကိုတွေကဟိုပထမဆုံးတော့ထိတ်လန့်တာပေါ့နော်ဒါပေမဲ့ကိုတွေရဲ့အဲ့မူစလင်နေနဲ့ကြတော့ဟိုကိုတွေကအတူတူချင်းတွဲနေထိုင်နေတယ်ဟိုလူတွေမှလည်းလူကောင်းလူဆိုရှိတယ်လို့ပေါ့နော်ဘသူဘဝလေးတော့ကိုတွေကမတည်ဘူးအခုတည်င်းနေကြရတဲ့နောက်တော့ဟိုဘက်ဒီဘက်ပေါ့နော်တန်တရာတွေနဲ့ဟိုဘသူအခုရလုံနေအဲ့လိုမျိုးလေးတွေလေးကြရတယ
်လက်ရှိအချိန်မှာလဲရခိုင်နဲ့မူစလင်အကြားပြတ်သွားတဲ့ယုံကြည်မှုနဲ့တဖက်အတိုင်းဝိုင်းကြတဟဇာတာဖြစ်မှုကိုတိဆောက်နေတဲ့အချိန်မတမာတဲ့လူတစုကပြဿနာဖြစ်အောင်ဖန်တီးနေတဲ့ဖြစ်စဉ်တွေမကြာခဏတွေ့နေရတာကြောင့်လူမျိုးဘာသာကိုအဓိကမထားဘဲပြည်မှုကျူးလွန်သူတွေကိုခွဲခြားရှုမြင်ကြဖို့ရိုဟင်ဂျာចောင်းသားတူဖြစ်တဲ့ကိုဇော်မင်းထွန်းကပြောပါတယ
်ပြတ်သွားတဲ့ယုံကြည်မှုကိုပြန်လည်တိဆောက်နေတဲ့အချိန်လေအဲ့တော့ဘာဖြစ်ဖြစ်ဒီမတမာသူအုပ်စုတွေကြောင့်ကျွန်တော်တို့အများကြီးပြဿနာတွေတက်ခဲပြီးပြီပေါ့နော်ယုံကြည်မှုတွေလည်းအများကြီးပြတ်ပြေသွားခဲ့ကြတာ
အများကြီးပဲအဲဒီပြန်ပွေးစုဆိုတော့ရဇဝဲမှုဖြစ်တယ်ဘောနော်အဲ့ဒီရဇဝဲမှုကျွတ်တဲ့သူကရဇဝဲသားပဲဖြစ်တယ်ဘောနော်ဟိုဘီလူမျိုးဘီပါတာဖြစ်ပါစေဘောနော်အဲ့ဒါတွေကအရေးမကြီးဘူးရဇဝဲသားကိုရဇဝဲသားလို့ပဲမြင်နေရှင်တယ်ဘောနော်ဘသူပဲဘီအဖွဲကပဲဘီအုပ်စုကပဲလုံလို့ဘောနော်မောင်နှောင်းမျိုးနယ်ကပညာရေးဝန်ထမ်းနှုတ်ကိုဖမ်းဆီးထားသူတွေဟာအာစာအကြမ်းဖက်အဖွဲကဖြစ ဒီကြကြထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါအပြင်စီရင်တင်းမာနေတဲ့ရခိုင်ပြည်နယ်ပုံနှံကျွန်းကြောက်တော်မြောက်ဦးအပါဝင်မြို့နယ်တချို့မှာလည်းစစ်ကောင်စီဘက်ကလုံခြုံရေးတင်းကြပ်ထားပြီးတော့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေသလိုရခိုင်လက်နက်ကိုင်အေးအဖွဲ့ဘက်ကလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးနေတာတွေရှိပါတယ်ခင်ဗျာ။
မောင်နှမျိုးနယ်ထဲမှာပြန်ပြီးဆွဲခံထားရတဲ့ပညာရေးဝင်နဲ့နှစ်ဦးပြန်လည်လွတ်မြောက်ရေးကြိုးပမ်းနေတဲ့အခြေအနေကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့မွန်အမျိုးသားသတင်းတောက်နိုင်ကွင်ဟင်ဟာအင်္ဂါနေ့ညကသူနေထိုင်တဲ့ရေးမြို့နယ်မှာကွယ်လွန်သွားပါတယ်။သူဟာလက်ရှိကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ဖြစ်ရော VOA ကနေအပတ်စဉ်ထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ရဲ့အဒီတာဖြစ်တဲ့တာဝန်ယူထားတဲ့အချိန်မှာဆုံးမခဲ့တာဖြစ်ပါတယ်။နိုင်ကွင်ဟင်ရဲ့သတင်းသမားဖြတ်သန်းမှုတွေအကြောင်းကိုစုံဝင်းလိုင်းပြောပြပေးပါရှင်။
ဒီကရနကကိုဗစ်19ရောဂါကိုပြင်းပြထန်ထန်ခံစားခဲ့ရတဲ့နိုင်ကွင်းအင်ဟာဇွန်လ21ရက်အင်္ဂါနေ့ညပိုင်း7:00ခွဲလောက်မှာသူနေထိုင်ရာမွန်ပြည်နယ်ရင်းမြို့နယ်ကမော့ကနေရွာမှာကွယ်လွန်ခဲ့တာပါ။သူကွယ်လွန်ကြောင်းကိုသူ့ရဲ့လုပ်ဖော်ကိုင်ဖက်မွန်သတင်းအေဂျင်စီကအက်ဒီတာချုပ်ဖြစ်တဲ့ဥပညာအောင်ကအခုလိုပြောပြပါတယ်။အဲဒါဆက်တနာရီခွဲလောက်မှာမော့ဖောက်လာရတဲ့အသက်ထွက်သွား ကျွန်တော်ကတော့ဒီကိုဗစ်19ကပ်ကျွန်တော်ရဲ့အဆောက်တော်တော်လေးနာသွားတယ်လို့ပြောရစီရပါဘူး။နိုင်ငံကြီးဟာ2009ရာရှိစစ်ခုနှစ်မတိုင်မီမှာမွန်ပြည်သစ်ပါတီ NMSP ကိုရောက်ရှိပြီးဘူဂျီအဆင့်ခရိုင်ကော်မတီအဆင့်စတဲ့တာဝန်တွေထမ်းဆောင်ခဲ့သူဖြစ်တယ်လို့မွန်ဘာသာနဲ့တချင်းနေရေးသားတဲ့တေးရေးဆရာတဦးလည်းဖြစ်ပါတယ်။2009လောက်မှာခြေထောက်မှာတင်နာထိမှန်ခဲ့ပြီးတဲ့နောက်ရမညာ
FM မွန်စီစဉ်နဲ့ကောင်းဝါမွန်သတင်းဌာနတို့မှတာဝန်ထမ်းဆောင်ခဲ့ပါတယ်။နိုင်ငံကိုဟာတိုင်းရင်းသားသတင်းဌာနတွေစုဖွဲ့ထားတဲ့ ပြောဖို့စကလုံးနဲ့ရှာမကြည့်ပါဘူး။သူကမွန်ပြည်မှာနေရာလဲလူကြည့်လူကြည့်များတယ်။နောက်တည်င်းလောကမှာလဲစိတ်ကောင်းစီနာရှိတော့သူ့ရင်းနှီးတဲ့တည်င်းတော့လည်းများတယ်။ကျွန်တော်အနေနဲ့ကျတော့မွန်စာနှစ်ပါးစာနှစ်ပါးကလုံးကိုညီညီညာနဲ့ရေးသားနိုင်တဲ့ပုံကိုပြောဆိုနိုင်တဲ့သူလူဆုံးရှုံးတဲ့အမှကျတော့ဆုံးရှုံးမှုရှိပါဗျာအဲလိုပေါ့။ဒီအနေမှာအတူလက်တွဲလှုပ်ဆောင်ခဲ့တဲ့ရှမ်းတန်တော်စင
ချမှုအဲ့လိုမျိုးတွေကစာရန်တံပိုးထားတယ်။အဲတိုင်းရင်းသားမျိုးဖွံ့ဖြိုးတိုးတက်ဖို့တို့ကမမေ့ဘူးပေါ့နော်။အများအမြဲတမ်းဒီဦးစားပေးပြီးတော့မှကျွန်တော်တို့ရဲ့တိုင်းရင်းသားလောပရိုဂရမ်ကိုတောက်လျှောက်လှုပ်လာခဲ့တာပါ။အခုသူဆုံးသွားတာကျွန်တော်တို့အနေနဲ့သူ့လိုမျိုးလူအစားထိုးနိုင်ဖို့လေခက်တဲ့အနေထားမှာရှိနေပါတယ်
။နန်ကွင်ဟာ VOA မြန်မာပိုင်းအစီအစဉ်အတွက်တိုင်းရင်းသားနယ်မြေတွေမှာဖြစ်ပျက်နေတဲ့သတင်းတွေကိုအလေးထားတင်ပြလေ့ရှိသူတဦးလည်းဖြစ်ပါတယ်။အမည်ရင်းဗညာအိမ်ခေါ်နန်ကွင်ဟာကွယ်လွန်ချိန်မှာအသက်54နှစ်ရှိပြီဖြစ်ပြီးဇနီးတဲ့နဲ့တမိငယ်တဦးကြံရိတ်ခဲ့ပါတယ်။သူကွယ်လွန်ရာရင်းမြို့နယ်မော့ကနင်ရွာမှာဒီကနေ့ဗုဒ္ဓဦးနဲ့မှာမိတ္တကျိုပီစီကြောင့်ကျန်ရစ်သူမိသားစုကပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင် VOA မြန်မာပိုင်းရဲ့သတင်းတော့နိုင်ကွင်းရဲ့အခုလိုကွယ်လွန်ခဲ့တဲ့အပေါ်ကျန်ရစ်သူမိသားစုနဲ့အတူဝမ်းနေရပါတယ်ကိုနိုင်ကွင်းရဲ့ကောင်းရာသူကတိလာပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုတောင်းပေးပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်တတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချံနဲ့ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာညချမ်းပါသောရရှင်များရှင် VUE American တန်ရဲ့2022ခုနှစ်ဇွန်လ22ရက်ဗုဒ္ဓဘူးညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ31 kHz 9335တို့အပြင်ရုပ်သံကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကိုရနိုင်ရဲ့အားကစားခံတာနောက်ပြီးတော့ဒီမြမအရေးထိုင်းနိုင်ငံရဲ့ယက်တီချက်သဘောထားသုံးသက်ဆွေးနွေးထားတဲ့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်တွေမတိုင်ခင်မှာတော့အရင်ဆုံးဒေါက်တာတန်းစော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့ဝင်းချုပ်ခြင်းရဲ့လက္ခဏာတွေအကြောင်းကိုတင်ဆက်ပေးထားပါတယ်။လူတဦးမှကျန်းမာရေးကောင်းမွန်ဖို့ဆိုရင်စီးဝန်းမှန်မှုအရေးကြီးပါတယ်။ဒါကြောင့်မို့လို့မိမိမှာဝမ်းချုပ်တဲ့ဟာရှိနေသလားဆိုတာကိုသိရှိပြီးတော့ရှောင်ကျင်ရမယ့်အပြုအမူတွေကိုလည်းသိထားဖို့လိုအပ်ပါတယ်။ဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားပါတယ်။
တနေ့တစ်ချိန်ဝမ်းသွားဘူးဆိုရင်ဝမ်းချုပ်တယ်လို့ဆိုနိုင်ပါသလားတနေ့တစ်ချိန်ဝမ်းသွားနေရင်ရောဝမ်းချုပ်ဘူးလို့ဆိုလိုပါသလားဝမ်းချုပ်တယ်ဆိုတာကိုအထိပ္ပယ်ဖွင့်ဆိုရတာဟာတာမန်လူတွေအတွက်တော့လွယ်မယောင်နဲ့ခက်ခဲနေမှာပါဝမ်းချုပ်တယ်ဆိုတာကိုပညာရှင်တွေအနေနဲ့ဘယ်လိုချက်တွေပေါ်မူတည်ပြီးသတ်မှတ်တယ်ဆိုတာကိုအတိုင်းမခံခွဲစိတ်တစ်ခုဆရာဝန်ကြီးဖြစ်သူဗမာခဒေါက်တာဦးအေးမောင်ကအခုလိုရှင်းပြပါပါတယ
်အတိတ်ပဲလူမျိုးစုသူ့ရဲ့အလေးချက် cultural ပေါ့လေအမှုတည်ပါတယ်နော်ဥပမာကျွန်တော်တို့ဟိုအမလူမျိုးတယောက်နဲ့နော်ဒီနောက်တိုင်းကလူတယောက်နဲ့တတ်မှတ်ချက်မတူဘူးလေနော်ဘာလို့မတူလဲသူ့ရဲ့ diet ပေါ်တာပေါ့နော်သူ့ရဲ့ habit အလေးချက်နဲ့နော်အဲ့တော့အဓိက diet ကအဓိကပေါ့လေကျွန်တော်တို့မြန်မာလူမျိုးတက်ပြောမယ်ကျွန်တော်တို့မြန်မာနိုင်ငံမြန်မာစားစားနေတဲ့မြန်မာလူမျိုးတယောက်အတွက်ကတော့အနည်းဆုံးကတော့တစ်ခါသွားတင်ပါတယ်သွားတင်ပါတယ်ပေါ့နော်သူစားတဲ့ဒီသူ့ရဲ့ပုံမှန်စားလူပေါ့လေနော်ဟိုအချမ်းမိုင်လူတယောက်ပေါ့လေနော်သူကပုံမှန်နဲ့စားနေတယ်တမင်နဲ့စားမယ် breakfast စားမယ်အဲ့လူမျိုးကတော့တစ်ခါတော့သွားတင်တယ်သူစားတဲ့ amount နဲ့အမူတည်ပြီးတော့သဘောတရားပေါ့နော်အဲ့တော့တစ်ခါတလေချုပ်စာစားလိုက်ရင်တေးတစ်ခါမသွားတော့ဘူးမကောင်းကြီးစားမိတယ်ဒါဖြစ်သွားနိုင်တယ်နော်စားတလေဆိုမှနည်းနည်းသီးလို့အသီးနဲ့လေးဟိုနည်းနည်းဒေညင်လို့အစားတောက်များနှိုးတောက်များဆိုရင်တဲ့နှာခေါင်းကဖြစ်ပြသွားတော့ပေါ့နော်အဲ့တော့ normal ဆိုတာဘာလဲဆိုတော့ frequency နဲ့ပြောလို့ခက်တယ်အကြမ်းမြင်အားဖြစ်တော့တစ်ခါသွားတင်တာပေါ့အဲ့မယောဂလို့တတ်မှတ်ဖို့ကြတော့ကျွန်တော်တို့ကဥမာစေရလာလဲဆိုရင်အဝင်းချုပ်နေလားဆိုလို့စေရတော့ဒီနေ့တဲတခါဝင်သွားလားဒီနေ့ဝင်သွားလားโอเคအဲ့ဒါမချုပ်တော့ဘူးနှစ်ရက်လောက်မသွားဘူးဆိုရင်တော့နည်းနည်းလားချုပ်တယ်တတ်မှတ်လို့ရပြီသဘောတရားเนาะဒါကဝင်းချုပ်တယ်ဆိုတော့ frequency တစ်ခုတတ်မှတ်တာပေါ့တကယ်မှန်တော့ဝင်းချုပ်ခြင်းလို့ပြောမယ်ဆိုရင်တော့ဒီအဲ့အခြေအနေအတွက်တစ်ခုတည်းမရသေးဘူးเนาะအခြေအနေအတွက်ကလည်းခုနပြောလို့အတူပမာလိုမျိုးဆိုရင်နှစ်ရက်မှမတခါမသွားဘူးပေါ့နောက်တိုင်းကလူတွေတော့သွားရင်မှတခါမသွားဘူးတာမျိုးပေါ့နော
်ဝမ်းသွားတဲ့အချိန်ကြီးပုံမူတည်ပြီးဝမ်းချုပ်ချုပ်ဆိုတာကိုဆုံးဖြတ်တာဟာပြည့်စုံမှုမရှိဘူးလို့ဆိုရမှာပါဝမ်းရဲ့အပြည့်အစုံအနေထားနဲ့ဝမ်းသွားတဲ့အခါအားစိုက်ဖို့လိုမလိုစတဲ့အချက်တွေကိုလည်းထဲသွင်းသုံးသပ်ဖို့လိုတယ်လို့ဗမာခဒေါက်တာဦးအိမ်မောင်ကရှင်းပြပါတယ
်နှစ်ချက်ကတော့အချိန်ကြီးပြင်သွားတဲ့ဒီဝမ်းရဲ့အနေထားပေါ့လေနော်တကယ်တော့အင်းအစားနဲ့ပြောမှဆိုတော့ Pistols 2 ချက်သွားရှိတယ်ဒီကျဲလားပြက်လားမာလားကြောက်လို့ခဲပါလားပေါ့နော်အဲ့တော့ဝမ်းကအတုံးကအရန်ကိုမာတယ်ခဲတယ်တဲတခါသွားတာပဲအဲ့လိုဖြစ်ရင်လာဝင်ချုပ်တတ်မှာပေါ့ဒါဒီလိုရေတန်နေနေပြီဒီတော့တရားပေါ့နော်တဲတခါပဲသွားတာဝင်းရရေဝသွားနေတာဝင်းနေနေကျင်းတာပေါ့နော်ဒီလိုအဲ့တော့သို့သောတော့ဒီကဝင်းပေါ်တော့မူတည်တယ်သုံးချက်ကတော့တဲတခါသွားတယ်ဝင်းရလဲပါတယ်တိတ်တော့ခဲတော့တော့မဟုတ်ဘူးသို့တော့လဲပဲတားချုပ်နဲ့တားညှင့်တယ်သို့တော့ခဲရခဲသွားဆိုရင်ဒါဝင်းချုပ်တတ်မှာလို့ရပါတယ်သို့သောကဝင်းချုပ်တာတတ်မှာခြင်းသည်တကယ်ရတော့ဗာလေ frequency အချိန်နဲ့ဆိုင်နေဝင်းရအနေထားပေါ့လေမူတည်တယ်သုံးရပါလေသူ့ရဲ့အထုတ်မှုပေါ့ဘလောက်ပဲမှန်းနဲ့ညှိရတယ်ပြုတ်ရမှုတွေမူတည်ပါတယ်အဲ့သုံးရမူတည်ပြီးတော့မှကျွန်တော်တကယ်အတိအကျတော့နော်စာနဲ့ပြင်နေပြောမယ်ဆိုအဲ့မှာအမှတ်တွေပြီးတော့မှဝင်ချုပ်တက်မှတ်တာပေါ့ဆိုတော့နော်ဗမာလူအကြမ်းမင်းပြောမယ်ဆိုရင်တော့အဲဝင်တက်ခါသွားမယ်နှစ်ရက်လောက်မသွားဘူးတော့ဝင်ချုပ်ပြောတော့မှာပဲနော်ဟုတ်ပြီ
ဝင်ချုပ်တာဟာကျမကြီးရှူတော်အရာစူးကြီးတွေများစေတဲ့အပြင်နေ့စဉ်လူနေမှုဘဝကိုလည်းထိခိုက်စေပါတယ်အစားအသောက်နဲ့လေ့ကျင့်တွေကိုပြောင်းလဲခြင်းအပြင်ဝမ်းချုပ်တဲ့လေထကိုညှောနှဲအောင်ကြိုးစားဖို့လိုပြီးအစားအသောက်နဲ့လေထတွေပြောင်းလဲလို့မှဝမ်းချုပ်တာဆက်ပြီးရှိနေသေးတယ်ဆိုရင်နားလေတကြံတဲ့သူတွေနဲ့ပြသတိုင်းမင်းတင်တယ်လို့ဒေါက်တာဦးဝေမွန်ကအခုလိုကြံပေးပါဗျ။
အကြံမင်းကတော့ ီဝင်းချုပ်ရောကဒီဦးလန်းချောင်းရောမှာအဖြစ်အဆုံးတော့ပြောကြရတော့ပါတော့เนาะကျွန်တော်တို့ဟိုစီးကျော်ရောလိုပဲသူကလည်းတော်တော်လေးကိုသူတယောက်ရဲ့ lifestyle เนาะသူရဲ့ quality life ကို impact ဖြစ်တာပါလေเนาะခုန communication မှာဘာပဲမဲ့ social life သူရဲ့ personal life မှာတော်တော်ဒုက္ခပေးပါတယ်ဒါလည်းเนาะကိုကတော့မသိဘူးလူများစုမသိဘူးပါတော့ပါလေဒါဒီမှာအချိန်ကြီးများပြီးနေစိတ်တွေကသူကတရှင်များတယ်ဒီပြဿနာကเนาะတနေရာသွားလိုက်သူဝင်မသွားတာနဲ့သွားเนาะအဲ့တော့ဒါလေးကိုကျွန်တော်တို့ကဟိုကိုစီပင်းကယောဂတခုတော့မဟုတ်ဘူးယောဂတခုလက္ခဏာဆိုပေမဲ့ဒါလေးကိုကျွန်တော်တို့ပြုတ်ပြင်းမှုစ조사တင်တာပေါ့နော်စ조사တင်တယ်ဆိုတော့ဘောလေးအကြံပြင်းကတော့တော်တော်များလည်းကိုယ့်အောက်ကကုနေကိုစီကိုတော့တိုင်းစီတောက်လိုက်နော်အင်းစီတောက်လိုက်တောက်ကြတာပေါ့နော် GBC လည်းကုကြပေါ့ဘလို့ဖြစ်ကုပါနော်စီပြီးတောက်လို့ရပါတယ်သို့တော်လည်းပဲဒီကချက်ကမှပြောပါလေဒိုင်ရက်နဲ့ habit ကိုပြင်မှုအေးကြည့်တာပေါ့ဝင်သွားတယ်ကိုမနက်ပိုင်းမှုလေးအချိန်မှန်လေးပြင်မယ်အောင်ဆိုင်ပြန်ဝင်သွားမယ်နော်အိမ်သားနဲ့ထိုင်ပြီးတော့ခုနပြောလို့စာဖတ်နေတယ်ဖီလိုသုံးနေတယ်ဒါအောင်ဆိုင်အဲ့လိုမဟုတ်ဘူးအောင်ဆိုင်အလုပ်ကိုစူးစမ်းလုပ်နေမယ်အချိန်လေးပြေးမယ်မနေ့မို့လို့ရေမားတောက်မယ်ဒီနေ့ကအရေမားတောက်မယ်ဟင်းသီးရည်တွေတောက်မယ်ကျူးရည်တောက်မယ်အဲ့ lifestyle ကအရေးပါပါတယ်နော်စူး exercise လုပ်မယ်ဒီဘဝတရားလေးပဲတော့ပါနော်တော့ကိုယ့်ကိုသိတယ်ဘယ်ဟာဆားလိုက်ရင်ဝင်ချုပ်သွားတယ်ဆိုကိုယ့်ကိုယ်တက်ရှောင်းမှာပေါ့နော်အဘယ်ဟာလေးရပြီဝင်နေမှန်စီတာပေါ့ဥပမာတရားသီးဆိုင်ဝင်မှန်လားနည်းဆိုင်ဝင်မှန်လားဒါမျိုးလေးပါတော့ပါနော်ကိုယ်ကလည်းကိုရှိပါတယ်တော့ပါနော် juice လေးနော်ချိုးဆိုလဲတော့ဟိုမင်္ဂလာသီးဟိုဟိုဘာလဲစားရဖြိုးတော့ရင်ဝမ်းမှန်တယ်ဒါမျိုးလေးပါလေတော်တော့မတူပါရှိပါတယ်ကိုယ့်ကကိုကုအတွက်တင်းနေမှာလေကိုယ်ကရွေးတော့ပါနော်အဲ့မှမတတ်ဘူးဆိုတော့စေကန်းသွားပြမယ်ဆရာဝန်နေနော် GB ဆရာဝန်နေပါပြမယ် primary ဆရာဝန်နေရတော့ပါလေခုနပြောလေ course ရှာပြီးမှာပေါ့သိတယ် course ပေါ့နော်ဒီမှာ DM ရှိတာလားနော်ခါအကျိုးထိတာလားဟုတ်လားဒီဘက်ကဒီ direct လင်းနေအားနေနေတာလားဒါမျိုးတွေပေါ့ဘာစိတ်တောက်နေရလဲဒီစိတ်တွေကြောင်းစတဲ့သူစီမျိုးပေါ့နော်အဲ့ဒါပြင်လောကရင်ဝင်ပြောစိတ်တွေပြီးမှာပေါ့ဒီနေ့မှာဝင်ပြောစိတ်တွေပြီးတဲ့ခါမှာတော့အကြိုက်တမျိုးလေးကိုအကြိုက်မပြီးနဲ့လှက်ရည်ပြီးနေမယ်ပေါင်းပြီးမယ်ဆိုဒီဘက်တရားပေါ့အတိုးလျှော့လို့မပေါ့နော်တကူလေးကိုတောက်နေမယ်ဆိုတော့ပြီးပြီးဒိုးစာများများများများလာတော့ကျရင်ဘာမှမကုနိုင်တော့ဘူးပေါ့လေအဲ့တော့ကျွန်တော်အကြီးမားခွဲရဆဲရလေးဖြစ်တတ်တဲ့ဘက်တရားပေါ့နော်အဲ့ဒီဂျားရမှာမှအဓိကပါလေအဓိကသူ့ရဲ့ communication တွေဖြစ်တတ်တယ်နော်ကိုယ့်အောက်ကဲဟိုကိုယ့်အကူနေတာလည်းဖြစ်ဖြစ်နော်နေရစင်ကနေကူဖြစ်စီသူတို့ကဝန်းသွားရင်သွေးပါလာတယ်အဆိုးကနာလာတယ်နော်အလုံးစည်ပေါ်လာတယ်ပိန်လာတယ်နော်ပုပ်ပုပ်ဆိုးလာတယ်ဆိုရင်တော့လေကျွန်တော်တို့ဒီအထုပ်ကူတွေနဲ့နော်ခွေးဆံဝင်ပြလို့ရတယ်ကိုလာကျောင်းဆံဝင်ပြလို့ရတယ်ဒါလေးတွေပဲကျွန်တော်ပြခြင်းအဖြစ်ယောဂကြီးမှမဖြစ်ခင်ကြိုသိနေတာပေါ့အဲဆိုရင်ကုလိုကောင်းတယ်နော်ကိုပို့လို့တက်ရှိတာပေါ့နော်အဲ့လိုပဲကျွန်တော်ချန်ပြပြသည်
မိမိမှာဝမ်းချုပ်ခြင်းအလေးချင်ရှိဖြစ်ဆိုတာကိုသိရှိပြီးပြည်ပြည်နိုင်စေဖို့အတွက်ဝမ်းချုပ်ခြင်းလက္ခဏာတွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အားကစားခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးကျော်စံသာတင်ပြထားတဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှမှာတော့မြမပြည်တနာနဲ့ထိုင်းနိုင်ငံရဲ့ရည်တည်ချက်အကြောင်းကိုဆွေးနွေးထားပါတယ်ဒေသရင်းပြည်တနာတရက်ဖြစ်တယ်လို့သတ်မှတ်ခြင်းခံထားရတဲ့မြမနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဒေသရင်းတည်ငြိမ်မှုရိုးရင်းပြပြနေတဲ့အခြေအနေဟာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုဘယ်လိုထိခိုက်နိုင်ပါသလဲဒီပြဿနာပြည်လဲတက်တာနိုင်ရေးအတွက်ထိုင်းနိုင်ငံအနေနဲ့ဘလောက်ထိတက်တွက်ကြွရှိနေပါသလဲ ISP မြန်မာလို့ခေါ်တဲ့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာရှုစားနာဆင်ပါရှင
်ကွန်ဂရက်မြတ်ကုမြန်မာနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးရေးစားစားအရာမတည်မြင်ဖြစ်နေတဲ့အခြေအနေဟာမြန်မာရေးကြီးတဲ့အင်းကြီးချင်းမြန်မာနိုင်ငံနဲ့စုအချင်းလူလူချင်းအနိကစစ်စစ်မှုရှိနေထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းကြည့်နေလို့ဖြစ်နိုင်တဲ့အနေအထားဟုတ်ပါသလားနီးပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဗနဲ့ AAC ထိုင်းနေလို့ဖြစ်တဲ့အခြေအနေလို့ထင်ပါလားခင်ဗျာ
အထူးသဖြင့်ကကျွန်တော်တို့နေဆက်ကုံစော်ကြီးရသည်မဲဆောက်မြဝတီလမ်းမကြီးကသွားတာပေါ့နော်ဆိုတော့အဲ့ဒီကနေလို့နေဆက်ကုံစော်ကြီးဆင်းတာကမနေပါဘူးကျွန်တော်ကကျွန်တော်တို့တွေ့ရတဲ့သူတင်သနာပတ်တန်းတွေရဆိုရင်ကုံစွေရေးရဲ့တဝက်ညီပါလောက်ကဒီထိုင်းကနေဆင်းတဲ့အနေအထားရှိပါတယ်အဲ့တော့ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဒီမြောက်ဒီကနေဆင်းတဲ့နမကြီးပေါ်မှာတခါတလေတိုက်ပွဲတွေဖြစ်တယ်ကားတွေမိရှုခါရတယ်ဒါမျိုးဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အထူးသဖြင့်တော့သူ့ရဲ့ဒီမြမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်နောက်တစ်ခုကသူ့ရဲ့ရေရှည်ရည်ရွယ်ချက်ဆိုရင်လည်းဒါဟိုဒါနန်းကနေပြီးတော့ဗီယက်နမ်မှာနေပြီးတော့ဆင်းလာမဲ့လမ်းမကြီးကိုကျွန်တော်တို့ဒီမှာမော်လီယံဘက်မှာသွားဆင်းမဲ့အကြည့်ပေါ့နော်ဆိုတော့ဒါကြီးညီမလာတဲ့အချိန်မျိုးမှာဒီလိုမျိုးအဖို့ဖြစ်တဲ့ဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အနေအထားရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးပတိငိန်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခိုးဝင်ကြပါတယ် ကျွန်တော်တို့ပြည်ရဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကုန်လောက်ခင်ပါတယ်အဲ့ဒီအတွင်းမှာဝယ်ထားမိတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူ၆900ကျော်လောက်ရှိတဲ့အနေထားတွေ့ရတယ်စည်ရင်းတွေရတယ်အခုချိန်ကြီးလည်းဝယ်လာမစဲတဲ့ပဲပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းစိတ်ကြီးရတဲ့အနေထားရှိပါတယ်နောက်တစ်ခါတလောကတရင်တစ်ခုမှဆိုလို့ရှိရင်မြန်မာဘက်ကိုကုန်ကူးမယ်လို့ယူဆတယ င်တော့တော်တော်လေးစိုးရိမ်မှုပေါ်နဲ့အနေထားလေးရှိပါတယ
်အဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေကိစ္စဟာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်နောက်ထိုင်းနဲ့မြန်မာဆိုတာလူလူချင်းချင်းကောတခါရင်းချင်းမှုဘာသာရေးအရာကောတော်တော်လေးနှိစက်တဲ့အင်းကြီးနိုင်ငံတွေလည်းဖြစ်ကြတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆိုးရွားယွယွင်းနေတဲ့အချိန်မှာတည်ငြိမ်မှုကင်းမဲ့ညီညာမှုကင်းမဲ့နေတဲ့အချိန်မှာဒီဟာတွေကိုပြန်လဲတိဆောက်နိုင်ရေးအတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်တော်လကောင်းနောက်တစ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရတော်လကောင်းဒီဟာကိုပူပြီးထိတိယောက်ယောက်ပါဝင်ဆောင်ရွက်ဖို့မဆင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်သင့်တယ်လို့ကသူတို့မခံကြောက်လားခင်ဗျာမယူဆရဘူးလား
ဟုတ်ကဲ့ခင်ဗျာဟိုတခုရှိတာတော့ဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကခရင်စစ်စုကကာလတွေမှာဟိုကျွန်တော်တို့ constructive engagement ပေါ့ထိုင်းစုရဲ့သဘောအပြည့်စုံဘောဆောင်နဲ့ဆက်ဆံရေးထားမယ်ဒီမြန်မာစစ်စုကိုနားချသွားမယ်ဆိုတဲ့အားမျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းဖြစ်ဆုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစုရဲ့သဘောထားကကျွန်တော်ထင်တယ်အဲ့လိုပဲအပြည့်စုံဘောဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာတွေတွေ့ရတယ်။ထိုင်းကသူ့ရဲ့ဘဝပြီးအချိန်ကြီးကကျွန်တော်တို့လည်းကျွန်တော်တို့နဲ့ဆက်ဆံရေးမှာဒီလိုအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးကိုသူရွေးရလို့ထင်ပါတယ်။ဒါကအခုကျွန်တော်တို့အတိမပြုတ်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ဘက်ကပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့နှိစအောင်လုပ်ပြီးနားချဖို့ဆိုတဲ့အမျိုးကြီးဆိုတာတွေဆွေးနွေးနေကြတယ်လို့ကြားပါတယ်။ဆိုတော့အဲ့တော့အနေအထားမှာတော့ကျွန်တော်ထင်တယ်ထိုင်းရဲ့ပုံစံကတော့ဒီနားချမယ်အပြုသဘောဆက်ဆံမယ်ဒီလိုပဲသွားမယ်လို့ထင်ပါတယ်ခင
်ဗျာ။နောက်တစ်ခုကတလောတုန်းကလည်းပွန်ပီမိုကန်ဆာရက်ဆိုတဲ့အမျိုးသမီးကိုမြန်မာပြည်ဆိုင်ရာအထူးသံတမန်ဖြစ်ခန့်လိုက်ကြတွေ့ရပါတယ်။အဲ့ဒါကဘာရွေချက်လဲဘလောက်များထူးခြားလာနိုင်လဲဆိုတော့ပြောပါအောင်ခင်ဗျာ
။ရွေချက်ကတော့မြန်မာပြည်နဲ့ပတ်သက်လို့မဟာဗျူဟာချမှတ်ရေးနိုင်ငံကပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်မှုဆိုတဲ့သဘောမျိုးတွေပေါ့လေ။ဆိုတော့တချုံကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့ချင်းကပုံကသူများနဲ့ဒီကြမ္မာသူမဖြစ်အပ်ပြီးနေပါလိမ့်မဟုတ်ဘူးအပြုသဘောနဲ့နားချမယ်ဆိုတဲ့သဘောမျိုးပို့များပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့တော့လာအလာကိုကြည့်ရပါဘောအဲ့ဒီတော့မပြောခင်မှာသူတို့ရဲ့ချင်းကကျင်တဲ့ပုံကအာဆီယံကချမှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့တတိုင်းငန်းချင်းချင်းကကျင်လို့ဒါ bilateral လုပ်ချင်လို့များဒီလိုခံရလားအာဆီယံမူနဲ့ဗာမြကွဲလွန်းနိုင်တယ်အာဆီယံတစ်ခုလုံးကချမှတ်ထားတဲ့မူငါးချက်နဲ့ဗာမြကွဲလွန်းနိုင်တယ်ခင်ဗျာဟု
တ်ကဲ့ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံအထက်ကြီးခေါင်းဆောင်တွေကြားထဲမှာကြည်လည်ပြီးတော့ချမှတ်ထားတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်ထန်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောပြောပြောင်းပြောင်းလုပ်ပါဆိုရဲအောက်စုလည်းရှိပါတယ်သူတို့ဗီယက်နမ်ကမ္ဘောဒီးယားအခုထိုင်းတို့လည်းပါတယ်ပေါ့နော်ဆိုတော့အရင်အချိန်တည်းကဟိုဒီလိုမျိုးသဘောထားကွဲပြင်မယ်လေနောက်ပြီးဆုံးတော့ကျွန်တော်တို့ဘာကောင်းလဲ consensus ပေါ့နော်အားလုံးကြည်လည်တဲ့ငါးချက်ဆိုတာချလိုက်တဲ့သဘောပါဆိုတော့အခုနေထားမှာတော့ကျွန်တော်ထင်တာတော့ထိုင်းကတော့သူ့ရဲ့နိုင်ငံအကျိုးစီးပွားနောက်တစ်ခုကသူ့ရဲ့ထူးခြားချက်ပေါ့နော်ဆိုတော့အဲ့ညီချင်းဖြစ်တာလည်းပါတယ်အဲ့ဒီအတွက်ကြောင့်သူရမူဝါဒကတတိတဖို့တော့သွားမယ်လို့ထင်ပါတယ
်။ခုကအဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံမှာလည်းပဲပွဲလွှဲနေကြတာပေါ့။ဆိုတော့အခုထိုင်းကလည်းပဲချင်းကပ်လာတယ်ဆိုတော့အာဆီယံတွင်းရဲ့သဘောထားကြတော့ပွဲလွှဲမှုကပိုပြီးနှဆိုင်သွားမလား။ဆိုတော့အာဆီယံရဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံကိုတွန်းတဲ့တွန်းအားကရောထိရောက်မှုရှိနေကြတာပိုပြီးဖျော်ဖျက်ဖြစ်နေကြတာဘယ်လိုတွေ့ပါလဲတော့။
ဟုတ်ကဲ့ဟိုတခုတော့ရှိတာပေါ့ဟိုကျွန်တော်တို့ပြောနေကြတာအာဆီယံ never united ဆိုတာမျိုးလေအာဆီယံကဘယ်သောအခါမှဟိုတပံနဲ့ထွက်ဖို့ခက်တဲ့ဟိုဒီအစုဝင်မျိုးဖြစ်ပါတယ်။ဒါအောင်အဲ့တော့ဒီမြန်မာပြည်ရေးမှလုံးကြမယ်ဆိုတဲ့အခါကျတော့လေအခုလက်ရှိချိန်မှာတော့အလဲကျဒီ chairman ဖြစ်တဲ့ကမ်ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေးလာလိုက်တာဟိုကနှစ်ဝက်ကြိုးလို့မယ့်အနေအထားဖြစ်ပါတယ်။ဆိုတော့ဒီစင်မှာဆိုရင်တော့ကျွန်တော်အင်ဒိုနီးရှား
အဲ့တော့ကျွန်တော်စဉ်းစားချင်းကပုံတွေကတော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်စဉ်းစားအကျိုးသက်ရမှုနည်းနိုင်တယ်လို့ထင်ပါတယ်နောက်တစ်ခုကအင်ဒိုနီးရှားအဲ့ဒါကိုလည်းဆက်ဆက်နာမိလိုက်ချင်ပါတယ်အင်ဒိုနီးရှားလက်ကိုပြောင်းနိုင်ရင်တော့သဘောထားတမျိုးပြောင်းသွားနိုင်သလားပို့ပြီးတော့များအဲ့ညီမနိုင်ငံကိုဖိအားပေးတဲ့ဘက်ကပို့ပြီးအလေးသာသွားနိုင်သလားလဲကျွန်တော်တွေ့ပါတယ်အခုတောက်လျှောက
ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံကစင်ကြယ်အုပ်စုတွေနဲ့ကျွန်တော်တို့ဝစကားပြောနေရတာရှိပါတယ်ရှိတော့သူတို့ရဲ့အနေထားမှာလည်းအခုကဘာဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတယ်အနေထားမျိုးရှိလာတယ်သူတို့လည်းစိုးရင်လာတယ် ဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ရေးမှာကမ္ဘောဒီးယားကစူပါစုချိန်ခံတရာကျော်ပါမယ်ဆိုရင်အကယ်၍ကမ္ဘောဒီးယားကခြေနှံ30ရောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရာနေစပြီးတော့လျှောက်ရုံပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကမ္ဘောဒီးယားကလျှောက်ခံတာဇလမ်းမရှိဘူးဆိုရင်သူတို့လက်ထက်ကိုဇီရိုကနေစပြီးတော့လာမယ်အနေထားကိုလည်းဒါအင်ဒိုနီးရှားဘက်ကစိုးရိမ်ပူပန်လာတဲ့အနေထ ဒီနေ့ရောက်လာနိုင်ပွဲရှိပါသလားအဲဒီတော့ကျွန်တော်တော့အဲ့လိုမယူဆောက်ခင်ဗျဆိုတော့တခုကတော့အခုထိုင်းလို့ချင်းကတ်တဲ့ကမ္ဘောဒီးယားတို့ပေါ့သူတို့ engagement policy ပေါ့နော်အပြုသဘောဆက်ဆံရေးနဲ့သွားကြတယ်ဆိုတော့ဒါပေမဲ့လည်းအပြုသဘောနဲ့သွားပြီးတော့မလုံနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဟိုအချော့တော်သဘောမျိုးဖြစ်သွားနိုင်ပါတယ်တခက်ဘက်ကလည်းကျွန်တော်တို့ဆန်ရှင်ပေးမဲ့ဖိအားပေးမဲ့ဆိုတဲ့အုပ်စုတွေရှိတာပေါ့ဒါဆိုရင် ဒီအမေရိကန်ပါဝင်နောက်နိုင်ငံတွေကဥဆောင်တာဆိုတော့ဒါပေမဲ့လည်းဒီတိုင်းကဒီဇာတ်မှကျွန်တော်တို့မြန်မာကဒီ Japan UN ကျွန်တော်တို့တရုတ်ရှိတယ်ဂျပန်ရှိတယ်ယူအန်ကရှိတယ်အခုအာဆီယံကရှိတယ်เนาะအမေရိကန်ကလည်းခန့်မယ်လို့သတင်းတွေကြားတော့ပေါ့စသဖြင့်ဆိုတော့အဲ့လိုမြန်မာပြည်ကြီးလှုပ်ဆောင်တဲ့ဒီအထူးတန်တွေကျွန်တော်ထင်တယ်ပူပေါင်းညှိနှိုင်းပြီးတော့မှဟိုဇုံတရားကြိုးစားမှလှုပ်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့နောက်ဆုံးအနေနဲ့တကယ်လို့ဒီအာဆီယံအခုကနိုင်ငံတကာကလည်းပဲအာဆီယံရဲ့ ကျွန်တော်တို့နေဆက်ကုံစော်ကြီးရာဒီမဲဆောက်မြောက်ဒီကိုတွေ့ဝန်ချုပ်ချင်းလေးချင်းရှိရှိဆိုတာကိုသိရှိပြီးပြည်ပနိုင်ငံကိုတွေ့ဝန်ချုပ်ချင်းအထူးစံနေရပူပေါင်းဆောင်ရွက်ကြမယ်ပူပေါင်းဆောင်ရွက်ပြီးတော့မှဦးသိချချင်းကကြမယ်ဆိုတော့ဟိုအလုပ်ဖြစ်နိုင်ရာအကြောင်းရှိတယ်လို့ထင်ပါတယ်ခင်ဗျာ
ဒေတာရင်းပြဿနာတည်းအဖြစ်သတ်မှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးမြန်မာပြဿနာအပေါ်ထိုင်းနိုင်ငံရဲ့ရည်တည်ချက်အကြောင်းဥအောင်သူငိမ့်နဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးချင်ပါတယ်အမေရိကန်ပြည်ထောင်စုကနေဒါနိုင်ငံနဲ့မက္ဆီကိုန ဒီနေ့ကျွန်တော်တို့ရဲ့အမြင်ကြီးတော်တော်များများပါခဲ့ပါဦးဒါနဲ့ပတ်သက်ပြီးသဘောထားအမြင်လေးဘာကြောင့်မပါသလဲဆိုတာတွေနဲ့ပတ်သက်ပြီးဒီသတင်းမရဲ့အားကစားခံနာမှာကိုရနိုင်ကတင်ဆက်ပေးထားပါတယ်။
American Canada နဲ့ Mexico သုံးနိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပမယ်။ 2026 ကမ္ဘာဘောလုံးပွဲအတွက်ကျင်းပမယ်လို့ရွေးချယ်လိုက်ပါပြီ။ဒီလိုကမ္ဘာဘောလုံးထွက်ကြက 2026 ကမ္ဘာဖလားဘောလုံးပွဲအတွက်အဲ့ဒီသုံးနိုင်ငံကလူကြီး16မျိုးရွေးချယ်လိုက်တာပါ။စုစုပေါင်းမျိုး22မျိုးကကမ္ဘာဖလားကျင်းပဖို့အတွက်ကြိုးပမ်းခဲ့ပြီးတော့
မေရိကန်က17မြို့မက္ကဆီကိုက3မြို့နဲ့ကနေဒါက2မြို့ရွေးခံခဲ့ရပါတယ်မေရိကန်မှာတော့ LA San Francisco Seattle Kansas City Dallas Houston Atlanta Boston Miami New York New Jersey နဲ့ Philadelphia မြို့တွေမှာစားစားမှာဖြစ်ပြီးတော့မက္ကဆီကိုမှာတော့ Mexico City Guadalajara Monterrey မြို့နဲ့ကနေဒါဘက်ကတော့ Vancouver နဲ့ Toronto မြို့တွေမှာစားစားမှာဖြစ်ပါတယ်ဖီဘကဘဘလုံးဖတ်ကြဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့အဲ့ဒီမျိုးတွေအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
် The most competitive process ever for the FIFA World Cup and of course congratulate the 16 cities I mean we'll have the world coming here
ဖီဘကဘလုံးပွဲအတွက်ကတော့ဒါကပြိုင်ဆိုင်မှုအများဆုံးလုပ်ငန်းစဉ်ဖြစ်ပြီးအရွေးခံရတဲ့မျိုးအတွက်ဂုဏ်ယူပါတယ်တကဘာလုံးကဒီကိုလာကြမှာဖြစ်ပြီးတော့အရန်ကိုစိတ်လှုပ်ရှားစရာကောင်းတဲ့ပွဲဖြစ်မှာပါကျွန်တော်ပြောသလိုပါပဲဒါကကဘာပေါ်မှာကြီးတဲ့ခန္ဓာဆုံးပွဲဖြစ်မှာပ
ါ New York New Jersey နဲ့ LA စတဲ့အရွေးခံတဲ့မြို့တွေကမြို့ကန်တွေနဲ့တာဝန်ရှိသူတွေကတော့ကဘာဖလားကိုသူတို့မြို့မှာချင်းပါမှာဖြစ်တဲ့အတွက်ပျော်ရွှင်စွာနဲ့အဝဲခံနေကြပါတယ် New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Spell Murphy ကတော
့ And as much as we want the early games there's one game we want the last game
ကျွန်တော်တို့အနေနဲ့အစောပိုင်းပွဲတွေမှာဒီမှာကစားနိုင်သလောက်ကစားစေချင်သလိုလူချင်းဆုံးပွဲတစ်ပွဲကိုပြောပါဆိုရင်တော့နောက်ဆုံးပွဲကိုလိုချင်ပါလေနောက်ဆုံးဖိုင်နယ်ပါကမ္ဘာဖလားကိုကျွန်တော်တို့ရဲ့ဒီ MetLife တွင်ကြီးမှာကင်မြောက်စေချင်ပါလေကမ္ဘာဖလားကိုဒီမှာမကစားဖို့ဆိုတာဘယ်လိုဖြစ်နိုင်ပါလဲနယူးယောက်မြို့ကြီးရဲ့လေဘာဒီရုပ်ထုကြီးရဲ့အဲလစ်ဂျွန်းရဲ့ကိုကြည့်လိုက်ပါဒါတွေကမတူကွဲပြားမှုတွေရွှေပြောင်းအခြေချသူတွေရဲ့မူလစနစ်တွေနဲ့ဘောလုံးဆိုတာကိုပေါ်ပြနေတဲ့အတွက်ကမ္ဘာဖလားကိုဒီမှာမကစားလို့မဖြစ်ပါဘူ
းရေခါတဲ့မြို့တွေကတော့ Washington DC Baltimore Denver Nashville Cincinnati Orlando နဲ့ကနေဒါက Edmonton မြို့တွေပဲဖြစ်ပါတယ်အဲ့ဒီမှာ American ရဲ့မြို့တော် Washington DC ရွေးမခါတဲ့ဘောမှာအတော်များများကတော့အံအားတင့်နေကြပြီးတော့မြို့တော်ဖြစ်တဲ့ Washington DC ကိုရွေးချယ်တင်တယ်လို့ယူဆကြသူတွေလည်းအများအပြားရှိနေကြပါတယ်။ကမ္ဘာဖလားကျင်းပမဲ့မြို့တွေထဲမှာ Washington ကိုအရေးမခံရတဲ့ပတ်သက်ပြီးတော့ Washington DC မြို့တော်တစ်ဝိုက်မှာနေထိုင်တဲ့မြန်မာလူရင်းစဉ်ကိုသမားဟောင်းကိုရင်ထွေးကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။ကျွန်တော်94တုန်းကဒီနိုင်ငံရောက်နေပါပြီ။ဒါပေမဲ့ရောက်ခါကဆိုတော့မလဲမဝဲသမတော်တဲ့မလာတဲ့ဆိုတော့ကျွန်တော်တို့ TV ရကကြည့်ရတယ်ခုချိန်တော့ကျွန်တော်တို့2026လုပ်မယ်ဆိုတော့ပြီးတော့အာဝန်တာနော်အမေရိကန်နိုင်ငံနဲ့ပါတယ်တွားကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ Washington DC အပါခဲ့ဘူးဒါပေမဲ့ကျွန်တော်တို့ကမ္ဘာဖလားဝဲဆိုတာကြည့်ရခဲ့ပါတယ်ဒါကြောင့်မို့ဒီတစ်ခေါက်တော့ဘယ်နေရာမှာရောက်တဲ့နေရာမှာတွားကြည့်မယ်ဆိုပြီးစိတ်ကတော့ဆုံးဖြတ်တယ်ခုဒီတစ်လောက်ကတော့ကျွန်တော်တို့ဒီတစ်လောက်ကတော့ New York တို့ Philadelphia တို့ပါတယ် Philadelphia ဆိုလည်းသွားရင်နှစ်နာရီလောက်ပဲကြာတယ် New York ကလည်းသွားရင်၄နာရီလောက်ပဲကြာတယ်အဲ့တော့တွေ့တော့ဒီတစ်ခေါက်တော့တွားကြည့်မယ်လို့စိတ်ကဆုံးဖြတ်ထားပါတယ်ခင်ဗျာဒါပဲဖြစ်စီချင်တာပါဗျာ Washington DC မှာဖြစ်စီချင်တာပါဗျာ Washington မှာ DC မှာဖြစ်တဲ့ခါကျတော့ကျွန်တော်တို့တွားကြည့်ရတယ်ပို့ဖို့လွယ်ကူတယ်ပေါ့ဗျာအဲ့ဒါလို့မတူခံစားရပါတယ်ခင်ဗျာ
Washington DC မှာဘာကြောင့်ကျင်းပတဲ့လို့မြင်လဲ
Washington DC ဆိုတာအမေရိကန်နိုင်ငံရဲ့မြို့တော်ပဲလေမြို့တော်ကြီးတစ်ခုမှလာပြီးတော့ဖြစ်စီချင်တာကျွန်တော်လည်းအဲဒီစမှာနေခဲ့တဲ့သူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမျိုးတော်မှာလုပ်ရင်တော့ကျွန်တော်တို့ကဒီမျိုးမှာနေတဲ့အတွက်ဖြစ်စီခြင်းနဲ့ဆန္ဒပါဒါပေမဲ့လည်းဒီပြင် state တွေမှာလုပ်လေကျွန်တော်တို့ကတွားကြည့်ဖို့တော့စိတ်ကူးထားပြီးသားပါဆုံးနဲ့ဆုံးဖြတ်ထားပြီးသားပါခင်ဗျာ
Washington DC ကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ Baltimore မြို့နဲ့ပေါင်းပြီးတော့ကျင်းပဖို့အထူးပန်းခဲ့တာပါထောင်ပေါ်94ကမ္ဘာဖလားမှာတုန်းကတော့ Washington က RFK ဘောလုံးဂွင့်ကြီးမှာကစားခဲ့ပေမဲ့အခုအခါမှာတော့အဲ့ဒီကွင်းကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီဒီချိန်မှာတော့ Maryland နဲ့ Washington DC ဆက်မှာရှိတဲ့ FedEx ကွင်းကြီးမှာကစားဖို့အဆိုပြုခဲ့တာပါဒါပေမဲ့ FedEx ကွင်းဟာလည်းကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မမီသလို Washington မြို့ထဲက DC United ရဲ့ Audi ဘောလုံးကွင်းကလည်းလူ1000ပဲဆက်လာကြောင့်ကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲ Baltimore နဲ့ Washington နှစ်မြို့ပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလှုပ်ခဲ့ကြပါတယ်ဘော်ဒီမိုးမျိုးကအစ်စ်ပြန်လဲမွမ်းမံတီးဆောက်ထားတဲ့ MND ဘန်ရဲ့ဘောလုံးကွင်းမှာပွဲကိုကစားပြီးတော့ Washington ကအမျိုးသားရင်းနဲ့လျှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမျိုးနှစ်မျိုးကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်။အောက်သားဝေဖန်သူတွေနဲ့သုံးသက်သူတွေကတော့ Washington တဝိုက်ကဘောလုံးကွင်းလေးဟာကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မဟုတ်တာကြောင့်အရေးမခံရတာလို့သုံးသပ်ကြပါတယ်။အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပဘူးတာကြောင့်အခုဒီချိန်သုံးနိုင်ငံပူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်။ထ 1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တဝန်းကမြို့ကြီး၉မြို့မှာကျင်းပခဲ့ပြီးတော့အခုတစ်ချိန်မှာတော့အဲ့မြို့ကြီး၉မြို့တွေက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပြီးမယ်လဲဖွင့်ပွဲနဲ့နောက်ဆုံး Final ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းတခြားဆွေးနွေးနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့ Mr. Infantino ကပြောပါတယ်။ဒါပြင် Mr. Infantino ကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်အမေရိကန်ကအားကစားတွေမှာထိတ်ဆုံးကိုရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် And at the same time let me share a secret with you two guys and everyone here by 2026
ဒီမှာရှိတဲ့သူတွေအားလုံးကိုလျှို့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာအမေရိကန်မှာနံပါတ်1ထိတ်ဆုံးအားကစားဖြစ်လာပါလိမ့်မယ်အဲ့ဒါကျွန်တော်ပြောရပါတယ
်2026ကမ္ဘာဖလားဘောလုံးပွဲကတော့၃နိုင်ငံပူးတွဲပြီးအရှင်ဖြစ်ကျင်းပမယ်ကမ္ဘာဖလားဘောလုံးပွဲဖြစ်သလိုအသေးအရင်အတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိတိုးချဲ့သွားမယ်အထမအဆုံးကမ္ဘာဖလားနဲ့ဖြစ်ပါတယ
်အမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့၃နိုင်ငံပူးတွဲကျင်းပမယ်2026ကမ္ဘာဖလားဘောလုံးပွဲမှာလက်ခံကျင်းပမယ်မြို့16မြို့အကြောင်းတပတ်အတွင်းကအကစားသတင်းကိုစူးစီးပြီးကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ဒီသတင်းမဲ့ရဲ့ဗုဒ္ဓဘူးညအပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုမနက်ဖြန်ကြာသာပတင်းနဲ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါလိမ့်ရှင်။ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါလိမ့်ရှင်။အခုတော့အစီအစဉ်လေးအဆုံးသတ်တော်မှာမို့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဥတမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်။အာဆီယံကတောချက်ချအစည်းအဝေးအစည်းအဝေးတွေမှာမြန်မာဆိုးရွားကိုဖိတ်ကြားခဲ့ပြီးမြန်မာဒေတာရင်းလုံခြုံရေးကိုဆွေးနွေးဖို့အတွက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထူးကိုဖိတ်ကြားခဲ့ပါတယ်။အဲဒီလိုဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးဒီနေ့အကြောင်းအရာတတ်မှတ်ချက်ကလုံခြုံရေးနဲ့တာဟဇာတဖြစ်ရေးအတွက်သွေးစည်းညွညွရေးဖြစ်တာကြောင့်ဖိတ်ကြားခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားကာကွယ်ဝန်ကြီးကပြောကြားခဲ့ပါတယ်။၁၆ချိန်မြောက်ဒီစည်းဝေးကိုကမ္ဘောဒီးယားနိုင်ငံဖနောင်းပင်မြို့မှာဗုဒ္ဓဘူးကစပြီးကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးတပ်ဖြတ်ခံရတဲ့သူ2000ရှိခဲ့ပြီးဒီလိုရပ်သားပြည်သူတွေအတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းစစ်တပ်တာဝန်ရှိသူတွေအနေနဲ့သူတို့ရဲ့ဒီခါမှာခင်ဗျာစစ်တပ်တာဝန်ရှိသူတွေအနေနဲ့သူတို့ရဲ့ရက်ဆက်တဲ့လောက်ရတွေအပေါ်တာဝန်ခံမှုတာဝန်ယူမှုရှိလာဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတွန်းအားပေးလှုံ့ဆော်တော့မှဖြစ်ကြောင်းတန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။နော်ဝေနဲ့ပြင်သစ်တန်ယုံတွေကတော့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းသိဆုံးသူ2000အတွက်ဆိုပြီးသူတို့ Facebook တွေက profile ပုံတွေကိုဝန်ထဲချင်းအထိတ်မှတ်နဲ့ရောင်ပြီးပြောင်းလဲခဲ့ပါတယ်။ EU Commission ကလည်းအလားတူပြောင်းလဲခဲ့တာကိုတွေ့ရပါတယ်။နိုင်ငံရေးကျင်းသားများကုညီဆော့ရှောက်ရေးအသင်း AAPP ထုတ်ပြန်ချက်စည်းရုံးတွေရစစ်တပ်အာဏာသိမ်းပြီးချိန်ကနေ2022ခုနှစ်မေလကုန်ထိဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့ရပ်သားတွေသိဆုံးတဲ့အရေးအတွက်ကိုအမေရိကန်တန်ယုံကကိုးကားဖော်ပြခဲ့တာဖြစ်ပါတယ်။နိုင်ငံတော်တိုင်းပင်ခံတော်ဆန်းစုကြည်ကိုနေပြည်တော်ချုပ်ထောင်တွင်တရားရုံးမှာမနက်ဖြန်ကစပြီးရုံးထုတ်စစ်ဆေးတော်မှာဖြစ်ပါတယ်။မနက်ဖြန်စစ်ဆေးမဲ့နိုင်ငံတော်ရှုံးဝဲအုပ်ပဒေချုပ်ပေါက်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုကစလို့နေပြည်တော်အကျဉ်းတော်မှာတော်အောင်ဆန်းစုကြည်ရဲ့အမှုတွေအကုန်လုံးကိုစစ်ဆေးသွားမယ်လို့သိရပါတယ်။ချိန်ထဲမှာပဲတော်အောင်ဆန်းစုကြည်ကိုနေ့လယ်ပိုင်းကနေပြည်တော်အကျဉ်းတော်ကိုခေါ်ဆောင်သွားတယ်လို့သိရပြီးနိုင်ပိုင်းအကြာမှာတော့လက်ရှိထိန်းသိမ်းထားတဲ့နေရာကိုပြန်လည်ပို့ဆောင်ခဲ့တယ်လို့သိရပါတယ်။
ကျော်လ22ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဥတမောင်တန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ Chuckston Mock တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.